စကိုင်းတိုင်းကမ်းဘလူးနယ်ကိုတောင်ပေါ်မှာတပ်ဆွဲစခန်းချနေတဲ့မြန်မာစစ်တပ်ဟာဒေသတွင်းကစစ်ဘေးရှောင်တွေရဲ့ရိတ်ခါတွေကိုလူယူတာတွေမကြာမကြာဖြစ်လာတယ်လို့ဒေသခံစစ်ပြေးဒုက္ခတွေကပြောဆိုပါတယ်ဒီသတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြပေးမှာပါ
ကမ်းဘလူးမြို့နယ်ကိုတောင်မူရွာမှာတက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ဟာကိုတောင်မူတိုက်နယ်အတွင်းမှာရှိတဲ့ကျေးရွာတွေကိုနယ်မြေရှင်းလင်းရေးမကြာခဏဝင်ရောက်ပြီးကျေးရွာတွေကိုမီးရှို့တာနဲ့ဒေသခံတွေကိုဖမ်းဆီးတာမျိုးတွေမကြာခဏလုပ်လို့ရှိတာကြောင့်ဒေသခံတွေဟာကျေးရွာထဲမှာမနေရဲပဲရှောင်ပုန်းနေကြရတာတစ်နှစ်နီးပါးရှိနေပါပြီ။ကိုတောင်မူရွာမှာတက်ဆွဲထားတဲ့မြန်မာစစ်တပ်ဟာစစ်ပြေးဒုက္ခတွေနေတဲ့နေရာတွေကိုစစ်ကြောင်းထိုးဝင်ရောက်ပြီးစစ်ဆောင်တွေတိုးလောင်ထားတဲ့ရိတ်ခါတွေကိုလူယူတာတွေဖြစ်လာတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတူကပြောပါတယ်
။ဒီဘက်ကျွန်တော်တို့စစ်ကြောင်းထိုးလို့အား60ကျော်ထိုးတယ်။ခုလောလောဆယ်တော့မကြပါဘူးအဲ့ဒီကျွန်တော်တို့ဘုန်းကြီးကျောင်းတွေကိုဝိုက်ပြီးတော့မှပြန်အမေတော့မှလက်ပြန်ဆုပ်ပြီးတော့မှထိုးဝင်သွားတယ်။တိုးကြောင်းဆောက်ထားတဲ့စာတင်ကျောင်းလေးတွေနဲ့အဲ့ဘုန်းကြီးကျောင်းနဲ့ကျွန်တော်တို့အဲ့နာလေးကဒီသူစစ်ချောင်းနေတဲ့တဲလင်းမချောက်တဲ့တော့ဝင်သွားတယ်ကျမ။တော်ပြီးကုန်းစစ်ပေးချောင်းနဲ့ကျွန်တော်တို့ဆရာမင်းတဲထိုက်ကြည့်ဖို့ထိုးတော့အဲ့မှာကျွန်တော်တို့ဒီရွာကရှုပ်ပြီးကုန်းကပုံချောင်းကလည်းကျွန်တော်တို့ရွာကြောက်မနေရတော့တော်ချောင်းဆောက်ထားတာဆိုတော့အတော်ချောင်းမှာလည်းကျွန်တော်တို့ဒီစာနာရေးခါကစီကောင်းလာတယ်လို့ဖြစ်နေရတော့အဲ့လိုလာလာပြီးတော့မှထမ်းထမ်းပဲဒါပါဆိုရင်ကျမအဲ့ပုံချောင်းကိုကျွန်တော်တို့သူ့တဲတော့တာနဲ့ချီချီသွားပြီး
ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကကိုးတောင်မိုးတိုက်နယ်အတွင်းကကျေးရွာတွေကိုပိတ်ဆို့ထားတဲ့အခြေအနေကြောင့်မြန်မာစစ်တပ်ကရိတ်ခါကြက်တဲလာပြီးအခုလိုဒုက္ခသည်တွေရဲ့ရိတ်ခါကိုလူယူတာမျိုးဖြစ်လာတာလို့စစ်ဆောင်တွေကိုကူညီပေးနေသူကပြောပါတယ်
။လောလောဆယ်ဆယ်ကတော့ကျွန်မပြူရတာဒီနားပတ်ချလဲမှာကျွန်တော်တို့ကိုးတောင်မိုးတိုက်နယ်၅ရွာ၅ရွာကိုကျွန်တော်တို့အဲ့လိုဒီရချိုးပိတ်ထားတဲ့အတွက်နည်းနည်းစာနာရိတ်ခါလေးနဲ့ကြက်သေးတဲ့ဟိုရှိတယ်ကြက်ကိုတော်မုံနဲ့အနီးတဝိုက်အဲ့တူခွေးကုန်းထိုင်ထားတဲ့စစ်သားတွေထိုင်ထားတဲ့နေရာနာမည်ရမှာ9ရွာတို့တို့ဒီဘက်ကနေပြီးမှအကုန်ချိုးပိတ်ထားတာဆိုတော့အဲ့ဒီဟာဟိုလမ်းကြိုးလေးကကျွန်တော်တို့ဒီနောက်ဖက်ကတလောင်းလေးဖွင့်ထားတာဆိုတော့အဲ့လမ်းကြိုးကိုနည်းနည်းစံတွက်ထွက်ခဲ့တဲ့ဘောရှိတ
ယ်မြန်မာစစ်တပ်ကဒုက္ခသည်တွေရဲ့ရိတ်ခါတွေကိုမကြမကြအခုလိုလွတ်ယူတဲ့အဖြစ်ပြက်တွေကြောင့်စစ်ပြေးဒုက္ခသည်တွေအတွက်စားတောက်ရေးအခက်အခဲရှိလာတယ်လို့လည်းပြောပါတယ
်ကျွန်တော်တို့ဒီတစ်ခေါက်ကတော့ကြာမှာမပါသွားဘူးကျွန်တော်တို့ကလည်းအခုပြန်ရှေ့ရနေကျင်းချပြီးတော့မှတောက်လျှောက်ပြစ်ပြီးတခါလေးနဲ့ဆုံနိုင်လိုက်တယ်အခုကကြတော့ကြာမှာဟိုလုံးကလည်းကျွန်တော်တို့အဆန်နေရာတွေထပ်ပြီးတော့မလာတော့ဘူးတိတ်တိတ်ဝင်တော့ဒီရွာတွေကလည်းကျွန်တော်တို့ဒီဘက်ဒီမှာကျွန်တော်တို့အုပ်စုတွေဘက်မှာကုတော်မုံနောက်ဘက်ခြံကတော့စရတယ်ကြာမှာကျွန်တော်တို့ရှော့ပြီးပုံကတော့မရှုထားတာဆိုတော့ရွာဝင်ရင်လည်းသူမရတော့တာမှပြတ်တာဆိုတော့လူလည်းမหนีတော့ဘူးဒီထဲမှာတိုးတောက်ထားနေသူလောကျလည်းကျွန်တော်တို့ကအဲ့ဒီသူတွေတိတ်ဟောင်းနဲ့တဲတွေမှာသာထံပိုးပြီးတော့သွားတာပေါ့ဆရာမသူတို့ရောက်တဲ့ခေတ်ကရှိတဲ့ပစ္စည်းအကုန်ရှာပြီးတော့မှကျွန်တော်တို့ကပစ္စည်းစားတွေ့ရင်ပစ္စည်းစားတွေ့ရင်ဆံတွေ့ရင်ဆံအကုန်ထမ်းသွားတာဆရာမ
စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်တွေကတနည်းထက်တနည်းပိုးပြီးတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင်